အစိုးရပိုင်ရုပ်တံတဲ့ရေဒီယိုကနေထုတ်လွှင့်မဲ့နိုင်ငံရေးပါတီတွေရဲ့ပြည်သူကိုစီယုံဟောပြောချက်တွေကိုရွေးကောက်ပွဲကော်မရှင်ကစစ်စစ်ဖြတ်တောက်တာတွေရှိနေပြီးလူပေါင်းတဲ့ဒီမိုကရက်တစ်ပါတီကတော့ဟောပြောချက်အတော်များများကိုဖြတ်တောက်တာကြောင့်မထုတ်လွှင့်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါနိုင်ငံပိုင်ရုပ်မြင်သံကြားရေဒီယိုသတင်းစာတွေကနေနိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲဆိုင်ရာပြည်သူကိုဟောပြောစည်းရုံးချက်တွေကိုဒီလ10ရက်နေ့ကစတင်ထုတ်လွှင့်ခဲ့တာပါဒီလိုထုတ်လွှင့်ရမှာဟောပြောချက်တွေကိုရွေးကောက်ပွဲကော်မရှင်ကစစ်စစ်တာတွေရှိနေပြီးလူပေါင်းတဲ့ဒီမိုကရက်တစ်ပါတီကသူတို့ရဲ့ဟောပြောချက်အတော်များများကိုစစ်စစ်ဖြတ်တောက်မှုတွေရှိတဲ့အတွက်ထုတ်လွှင့်မှာမဟုတ်တဲ့အကြောင်းပါတီဥက္ကဋ္ဌဦးအောင်မိုးစောက VOA ကိုအခုလိုပြောပါတယ်
မန္တလေးရဲ့ဆက်နေရနေကျွန်တော်ရရမယ်ရပြီသူရပိုက်ကြရင်ထုတ်သွင်းမှာပေါ့အခုကျွန်တော်တို့မလုပ်တော့ဘူးမသွားတော့ဘူးပေါ့မရိုက်တော့ဘူးအဓိကကတော့ဒီကျွန်တော်တို့ပြောမဲ့စာသားကြီးပေါ့နော်ကိစ္စတွေစင်စာလုပ်လို့
စင်စာဖြတ်တဲ့အချက်တွေမှာလေဘရောင်းတောင်လိုအကြီးစားစီမံကိန်းတွေကြောင့်တောင်သူတွေထိခိုက်တဲ့ကိစ္စလူငယ်တွေပြည်သူဝန်တန်းလုတ်ကင်မှုနေပါလာတဲ့ကိစ္စကုလသမဂ္ဂကထုတ်ပြန်တဲ့ကလေးတငယ်တွေရဲ့နေထိုင်မှုအခြေအနေနဲ့ပတ်သက်တဲ့တင်ကနန်စရာတွေပါဝင်ကြောင်းပြောပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဟောပြောချက်တွေမှာလည်းဖြတ်တောက်တာပြင်ဆင်တာတွေရှိခဲ့ကြောင်းပါတီဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ်။
ကျွန်တော်တို့ဖြတ်တဲ့ဟာတွေကပြန်စရတွေကိုပြည်နယ်သားတွေကမြောက်ရီသုံးဆွဲရမယ်လို့ကိုယ်ဝန်ကြီးဌာနကိုကိုယ်အုပ်ချုပ်ခွင့်တို့အဲ့လိုညီမြောက်ခွင့်တို့ဆိုရာတွေကိုကျွန်တော်ဖြတ်ခံရတယ်။နောက်ပြီးတော့ဒီအဲဒါတော့မှဒီတပါတီရဲ့ကြီးစုတာမျိုးကျွန်တော်ပါလက်မခံဘူးအဲဒီရှိရှိတုန်းကတပါတီအစိုးရကိုပြည်သူတွေကဖြိုချခဲ့တာပဲတပါတီတော်ကအစိုးရပြည်သူကိုအကျိုးမရှိပါဘူးတပါတီလည်းမဟုတ်တဲ့အမျိုးသားညီညွတ်ရေးအစိုးရမျိုးရွာသွားဆိုတာဖြုတ်ခံရတယ်အဲဒါလူမျိုးငယ်တွေပါတို့တို့ရဲ့ရောက်အောင်လူမျိုးကြီးဝါးကားကြီးပြင်းသွားအောင်ဒီဟာစနစ်ကိုကျွန်တော်ပြန်လည်တင်သွင်းမယ်ဆိုတဲ့အဖြစ်ခံရတယ်
နိုင်ငံရေးပါတီတွေရဲ့ဟောပြောချက်တွေမှာဒုတာဝန်အရေးသုံးပါးကိုမထိခိုက်စေဖို့ကြံမော်ကိုမပုတ်ခတ်ဖို့အကြမ်းဖက်တောင်းကျမ်းမှုကိုအားပေးတာမျိုးမဖြစ်စေဖို့စတဲ့အချက်တွေတားမြစ်ထားပြီးဥပဒေနဲ့မညီဆွတဲ့အချက်တွေကိုဖျက်တောက်တာဟာလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေကြောင်းနဲ့အချို့ဖျက်တောက်ထားတဲ့အချက်တွေကိုအခြားပါတီကြီးတွေကဟောပြောရမှာသုံးစွဲခွင့်ပြုတာကြောင့်ဒဏ်တို့ညီများမှုကိုထိခိုက်စေကြောင်းနဲ့ဥက္ကမောင်ဆွေကထောက်ပြပါတယ်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ပြီးအခုလိုပြောဆိုထားပါတယ
်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခုလိုလုပ်တဲ့ကိစ္စဟာဒီမိုကရေစီစံကျုံးနေနဲ့လွဲချော်နေတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရမဖြစ်ခင်အချိန်တွေမှာဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုံနီးလုံဟာနေလုံတာကင်နိုင်နဲ့ပတ်သက်လို့အဝေခံဆုံးဖွဲ့စည်းဖြစ်ပါတယ်။သို့တော်လည်းပဲလူအစိုးရဖြစ်လာပြီးတော့အခုအချိန်တွေအောက်မှာလုတ်တဲ့ကိုင်းတဲ့ပုံစံတွေကနိုင်ငံရေးပါတီတွေကိုဆက်ဆံတဲ့ပုံစံကအရင်ထက်တော့မှအများကြီးကိုစိုးနေတဲ့အခြေအနေရှိတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါတယ်။ဆိုတော့ဒါကြောင့်မလို့ပေါ့နော်။ဟိုကျွန်တော်အခုလာမယ့်ရွေးကောက်ပွဲမှာဝင်ကြမယ့်နိုင်ငံရေးပါတီအနေနဲ့ဘယ်သူပဲအာဏာရရပြီးပြောင်းရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လုံထုံလုံနည်းနဲ့ပတ်သက်လို့ဤဥတွေနဲ့ပတ်သက်လို့ပြင်ဖို့ဆင်ဖို့တော့တာဝန်ရှိလာပြီလို့ပြောချင်ပါတယ်။
ဟောပြောချက်တွေကိုစီစစ်ဖြတ်တောက်တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရဘူးလို့လည်းနိုင်ငံရေးပါတီတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေကိုမေးမြန်းနိုင်ဖို့ဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ်။ Peace မြန်မာအဖွဲ့ရဲ့ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကတော့ဟောပြောချက်တွေအပေါ်စီစစ်တီးဖြတ်တာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောဆိုပါတယ်။
ကျွန်တော်တို့ရဲ့နိုင်ငံရေးချစ်စင်ကဒီမိုကရေစီကိုပို့ပြီးတော့မှအစဉ်ကူးကောင်းမှုပို့ပြီးအားကောင်းခြင်းနဲ့ဆိုတာအချို့မလို့အဲ့ဒီခါကျရင်ပြင်တောင်းလို့လုပ်ဖို့ဒါလည်းမဟုတ်ဆိုလို့ချင်းကျွန်တော်တို့ကဘယ်တော့မှကျွန်တော်တို့ကဒီအရှိကိုဒီခင်းစနစ်နဲ့ကိုက်ညီတဲ့ညော်ညီတဲ့စနစ်မျိုးကိုကျွန်တော်ရမှာပေါ့
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်တွေနဲ့တတိပုဂ္ဂလကိုယ်စားလှယ် 9,000 နီးပါးပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ